မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းပြည်သက်ခါတွေအဆုံးသတ်ရင်အမြန်ဆုံးကင်တွယ်ဆောင်ရွက်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာပေါ်ထူးနေကတိုက်တွန်းပြောဆိုသွားပါတယ
် I call on the Burmese authorities to put an end to the violence allow humanitarian accessand fully implement the Annan Commission recommendation.
အကျဉ်းဖတ်မှုတွေအဆုံးသတ်ရေးဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အာနန်ကော်မရှင်ရဲ့ခွင့်ပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့မြန်မာဆွေရအာဏာပိုင်တွေကိုကျွန်မတောင်းဆိုပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးပြောသွားတာပါ။အမေရိကန်ဒုသမ္မတမိုက်ပန်စ်ကလည်းရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံသားရဲ့ငြိမ်းချမ်းရေးကိုချင်းချောက်ရာရောက်နေတယ်လို့ဆိုပြီးဒီချက်တဲကိုဆုံးသတ်ဖို့ကုလသမဂ္ဂအနေနဲ့ပြည်ပြင်းထန်တဲ့ရေးယူဆောင်ရွက်တဲ့အကြောင်းမနေ့ကလုံခြုံရေးကောင်စီအစည်းအဝေးမှာတိုက်တွန်းပြောသွားပါတယ်။ဒီတော့အမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီယာလည်းမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့ဒီကနေ့မှာတော့ရခိုင်ပြည်နယ်ကဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့အင်အားသုံးနေမှုတွေကိုအဆုံးသတ်ပြီးပြည်ပကရီအတွင်းထွက်ပြေးနေကြတဲ့ရွင်ကြာမွတ်စလင်တွေအရေးရေရှည်ဖြစ်ရှင်းနိုင်မဲ့အဖြစ်တစ်ခုရှာဖွေဆောင်ရွက်သွားဖို့သူကတိုက်တွန်းပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဩဂတ်လကတကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းဒီလ19ရက်နေ့တုန်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ပါတယ်။အခုလိုနိုင်ငံတကာကဖိအားတွေတွန်းမြင့်နေချိန်မှာပဲမြန်မာဒုသမ္မတဦး Henry Bantiu ကတော့ရခိုင်ရေးကိုမြန်မာဆွေရကကင်တွယ်ဖြစ်ရှင်းနေတဲ့အကြောင်းနဲ့နိုင်ငံတကာကလည်းပူးပေါင်းပါဝင်ကူညီကြဖို့မနေ့ကကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်ရှင်။